มันนี้ก็สมถะฌานะเนี่ยวิปัสสนาฌานะนี่မျိုးပြောต่อไปเลยမျိုးแรกก็สมถะฌานะก็တော့อู้อัธรณ์นี่จะได้ปุคคุริหาတက္ကိဇံတက်တဲ့အရာရေးအတွက်အထုတ်ကြတာမဟုတ်တော့သမထဉာဏ်နဲ့ပတ်သက်ပြီးတော့ရှင်းလင်းတင်ပြချက်တွေမလိုတာနဲ့မဟုတ်လို့သဘောလောက်ပဲပြောပြီးတော့အလုဖြစ်တဲ့ဥပဒနာဆံကိုပဲပြောမယ်လို့မနေ့ကပြောကတိပြုခဲ့ပါတော့ဒီတော့စကားလေးနဲ့ထည့်ပြောထားတာတစ်ခုရှိပါတယ်။သမာဓိထူထောင်ရတာပါပဲဆရာပါ။သမထလည်းပဲသမာဓိထူထောင်ရတာ။ဥပ္ပဆနာလည်းသမာဓိထူထောင်ရတာပါပဲ။ဒါသမထဇာအထုရမှာတော့ဥပ္ပဆရာသမာဓိနဲ့ဒီအမှာတစ်ဆင့်ဆက်ပြီးတော့အပ္ပနာသမာဓိအဆင့်ရောက်သွားတဲ့အခါမှာလောကီဆံဘောရရသွားပါပြီ။သမထဆံပိုင်သွားပါပြီ။ဝိပဿနာဆံကတော့ခဏိကသမာဓိထူထောင်ရပါတယ်။သမထသမာဓိကတော့ပညာမရှိအာယုံဖန်တီးထားတဲ့အာယုံပေါ့ဒီအာယုံတစ်ခုတည်းမှာဆက်ရပြီးတော့ဝိပဿနာခဏိကသမာဓိကတော့အရှိအာယုံပေါ့ဒီယုံနာပရမအာယုံนี่ဒါ ठी ရှိရပါတယ်ယုံနာတို့ရဲ့သဘာဝလက္ခဏာနဲ့တမညာလက္ခဏာပေါ့ဒီတကယ်ပရမတရားတို့ရဲ့ကိုယ်စီသဘာဝနဲ့တူညီသဘာဝပေါ့ဒီဒါလေးတွေသိမြင်အောင်ရှိရပါတယ်အဲ့ဒါလိုရှိရမှာရှုခွင်းရည်ကြီးအဖြစ်နဲ့ခန္ဓာ၅ပါးပေါ်ပြထားရရှုခွင်းအနေနဲ့ကတော့အလုတ်ဖြစ်တဲ့ဟာလေးတော့ပေါ့လေဒါလေးကိုပေါ်ပြရမှာပါရှုခွင်းရည်ကြီးနဲ့ရှုခွင်းဟာပေါ့ကြည်ညင်းကတော့သီဝိထန်တလုံးတုံလုံးကိုချုပ်နိုင်တဲ့ဝါကြတို့လေးတစ်ခုပေါ့လေဖော်ပြရမှာပေါ့အခရာရှင်းလုံးပဲပါပါတယ်ဒီတိယပါဠိတော်မှာလည်းဟောထားပါတယ်အခြားခြားနေရာတွေမှာလည်းဟောထားပါတယ်ဟောထားပုံကတော့ဘူတံဘူတတော်ပသတိသူတိုင်းဆိုလို့ရှိဘူတကိုဘူတလို့ရှုမြင်ရတယ်ဆိုတာပေါ့ရှုမြင်ရဒီလိုပဲပြန်ရမှာပါပဲသူတော့ဘူတရဲ့အနေအထားတွေကတော့အမျိုးမျိုးယူလို့ရပါတယ်ဒီနေရာဌာနပထမဘူတကအနေတမျိုးဒုတိယဘူတကတော့တမျိုးပေါ့ပထမဘူတာကတော့ရှုခွင်းချေကြီးရှုခွင်းချေကြီးတွေရှုခွက်ကလေးတွေပေါ်ပြပြီးတော့ဘူတာတော့ကတော့ရှုပုံဆိုတော့တိမြင်ပုံပေါ့လေဒါလေးပြပါတယ်အဲ့ဒါလေးတွေဒီနေ့မူတည်ပြီးတော့ဝိပဿနာရဲ့ရှုခွင်းချေနဲ့ရှုခွက်ကိုပေါ့လေအလွယ်ဆုံးနှီးနဲ့ပေါ်ပြရမှာပေါ့ဘူတန်တိခန္ဓာပဉ္စကံလို့ဒီလိုအထက္ခရာဆရာဖွင့်ဆိုထားတယ်ဘူတဆိုတာဟာခန္ဓာ၅ပါးပါပဲတဲ့ရုပ်စုကတစ်မျိုးကောင်းဆိုခံစားမှုဝေဒနာစုကတစ်မျိုးမတားမှုအစုကတစ်မျိုးတွေ့ထိမှုစသည် ติงคาระอุสุกะตะမျိုးပြီးတော့တိမှုอุสุกะตะမျိုးဘောလေသူอุสุ5မျိုးခွဲပြီးတော့ပြထားပါတယ်စာသုံးနဲ့ဆိုလို့ရှိရင်ရူပခန္ဓာဝေဒနာခန္ဓာစัญญาခန္ဓာစင်္ခါရခန္ဓာနဲ့ဝိညာဉ်နဲ့ခန္ဓာလို့ဒီလိုဆိုထားပါတယ်အဲဒီ5မျိုးကိုတစ်ခုတည်းနဲ့ချုံလိုက်မယ်ဆိုလို့ရှိရင်ရူပခန္ဓာကတော့ရုပ်ခန္ဓာခေါ်ပြီးတော့ကြံ4မျိုးကိုတော့နာမ်ခန္ဓာလို့ဒီလိုဆိုရမှာပါပဲရုပ်ခန္ဓာနဲ့နခန္ဓာဒီနှမျိုးပါပဲတနည်းအားဖြင့်ရုပ်တရားနဲ့နာမ်တရားဒီနှမျိုးကိုပါအဲဒီနှမျိုးကိုပဲစကားလေးတစ်လုံးနဲ့ခြုံလိုက်တဲ့အခါကျတော့ဘူတလို့ဒီလိုခြုံလိုက်ပါတယ်ကောဘာကြောင့်ဘူတမိရတယ်လဲဆိုတာပေါ့လေအဲဒါကိုဆက်ပြီးတော့တဟိယထာစကံပัจเจဟိชาตัตตาปรมัตถะတော့ကြဝိจမနတ္တဘူတံတေဥစ္စတိဆိုထားတယ်တဟိထောဟိမာဣဝါရှိဘူတမီယာရှင်အကြောင်းကတန်ထောခန္ဓာ၅ပါးဘူတံတေဥစ္စတိဘူတလို့ပဲဆိုရပါတယ်ဒါတော့အရှိစကားတိုင်းပါပဲဘာမှမထူးပါဘူးအကြောင်းလေးထည့်ဖွင့်ထားတယ်ဘုဒ္ဓဆိုတာဇာတပါပဲတနည်းအားဖြင့်ဝိကျမာနပါပဲဇာတဆိုတာကလေးမွေးဖွားတယ်လို့မွေးဖွားလာတာပေါ့လေအတိအတိဖြစ်ဖြစ်လာတာဟုတ်လားဇာတလို့ခေါ်တာပါပဲဒီတော့ဒီစကားရဆိုလို့ရှိရင်မိမိခန္ဓာရဲ့မိမိဘဝဖြစ်ခြင်းမှာအတိအတိဖြစ်လာတဲ့ခန္ဓာ၅ပါးသို့မဟုတ်ယုံနာ၂ပါးဟာဘုဒ္ဓလို့ဆိုရတာပါပဲ။ဘာဖြစ်လို့လဲဆိုတော့အတိအတိဖြစ်လာလို့အတိအတိဖြစ်လာတဲ့ဆိုတော့အစီအစဉ်မကြဘဲနဲ့ဖြစ်ခြင်းလို့ဖြစ်တာလားဆိုတော့ဒီလိုတော့မဟုတ်ယထာစကံနဲ့ပัจเจဟိလို့ဆိုထားပါတယ်။မိတို့အကြောင်းတို့ရောက်ဝါဆိုင်ရဆိုင်ရအကြောင်းတို့ရောက်ဖြစ်ပေါ်လာလို့ဘုဒ္ဓဆိုင်ရဆိုင်ရအကြောင်းတို့ရောက်ဖြစ်ပေါ်လာတယ်ဆိုလို့ရှိရင်ပထမထအားဖြင့်တနည်းအားဖြင့်အတ္တပစ္စခမျက်မှောက်တွေအားဖြင့်ရှိကိုရှိနေတာပဲရှိနေတယ်ဆိုတာလူမိသားဟာတွေတော့သူကတော့မရှိတော့ဘူးပျောက်ွယ်သွားပြီရှိနေတာတော့မဟုတ်တော့ဘူးရှိခဲ့ပြီဖြစ်ခဲ့ပြီပေါ့နောက်အကြောင်းကြီးမှဖြစ်မဲ့ဟာတွေကလည်းပဲဒါလည်းမတည်ကြသေးဘူးတည်ကြတာကတော့ဝိကျမာနဆိုတာရှိနေတာတဲ့ညှက်မှောက်တွေ့အားဖြင့်ရှိနေတာတော့ဘုဒ္ဓအရာမျက်မှောက်တွေအားဖြင့်မျက်မှောက်အားဖြင့်မျက်မှောက်မြင်နိုင်တဲ့သိနိုင်တဲ့အနေအားဖြင့်ရှိနေတာလည်းဖြစ်ရတယ်အဲ့ဒါလိုကျန်ကမြေအဖွင့်ဆုံးထားပါတယ်ဒီတော့ဘုဒ္ဓအရာဆိုလို့ရှိရင်ဆံရဆံရအကြောင်းတို့ရောက်ဖြစ်ပေါ်လာပြီးတော့မျက်မှောက်တွေအားဖြင့်ရှိနေတဲ့နန္ဒယုတ်သဘောပါပဲဒီလိုဖွင့်ဆုံးထားပါတယ်ကအမှန်ရှင်းပါတယ်သူကတော့နောက်ပုံစံပြောလို့ရှိရင်ပုံရှင်းဖို့ရရှိပါတော့အဲ့ဒီရှုွက်ကိုဘယ်လိုရှုရမှာတော့လို့ဆိုတော့ဒီမှာဘုဒ္ဓတော်တဲ့ရှုပုံရတယ်ဘုဒ္ဓအတိုင်းပေါ်တဲ့သူဖြစ်တဲ့ရှိတဲ့အတိုင်းပေါ်တဲ့ဟာဒါဆိုလိုတာပါပဲသူရှိနေရတယ်ဘာလို့ရှိနေဆိုတော့ရှိတဲ့တိုင်ရှိလို့ရှိရင်ဘယ်လိုနေရာဖြစ်တည်လာလဲဆိုတော့ကိုယ်စီတဘာဝအနေနဲ့တည်လာတယ်။နောက်တရားမှာတစ်ဆင့်ဆက်ပြီးတော့တူညီတဘာဝသမျက်လက္ခဏာအနေနဲ့တည်လာတယ်။ဒါမလို့ယထာဘုဒ္ဓတော်တိယထာစဘာဝတော် စလက္ခဏာတော့စမယလက္ခဏာတော့ဟောလို့သူဆိုထားပါတော့သူတိုင်းပဲသူဖြစ်တဲ့အတိုင်းပဲဟုတ်လားအခုချင်းချင်းပြောရမယ်ဆိုလို့ရှိရင်ဟိုဒီဝမ်းပိုက်စိုက်ထားတဲ့အခါမှာဖုံးမှုဖြစ်ပေါ်လာတယ်ဖုံးတာကိုဖုံးတယ်ပေါ့ဒါပေါ့ဒီအမြင်တက်ပြီးတော့မှဒါပိန်နေတော့သွားလို့လို့မရဘူးဖြစ်နေတာကဖုံးနေနေတော့ဖြစ်နေတာဟာပိန်ကြသွားလို့ရှိပိန်နေပေါ့သူဖြစ်နေတာပိန်နေနေနေဖြစ်နေတာသူရှိတယ်ဖြစ်တဲ့အတိုင်းပဲသူဖြစ်တဲ့ရှိတဲ့အတိုင်းပဲဒါကိုယ်တွေကမာခဲတာတွေတို့လို့ရှိရင်မာတယ်ပေါ့ခဲရင်ခဲတယ်ပေါ့ကျန်တာတွေ့ရင်ကျန်ကျန်တယ်ပေါ့အနုရတွေ့ရင်အနုတယ်ပေါ့စိတ်ကစုထိတာစုထမ်းတာတွေတို့လို့ရှိရင်စိတ်ကတည်းစုထမ်းတယ်ပေါ့လေးရတွေ့တာလေးတယ်ပေါ့ဒါကသူဖြစ်တဲ့အတိုင်းပဲပူရနွေးရအေးရပေါ့ရဒါတွေတွေ့လို့ရှိရင်လည်းပူတယ်နွေးတယ်အေးတယ်ပေါ့တယ်ပေါ့သူဖြစ်တဲ့အတိုင်းတောင်းတာတင်းတာလှုပ်တာတွေတို့လို့ရှိရင်တောင်းတယ်တင်းတယ်လှုပ်တယ်ပေါ့ဒါဒါကိုပြောတာပါပဲဒီမှာယထာသဘာဝတော့ဆိုတာသူဖြစ်ရှိတဲ့အတိုင်းဆိုတာပါလေဒါပရမအနေနဲ့ပညာအနေနဲ့ဆိုလို့ရှိရင်ခန္ဓာဖောင်းတယ်ပိန်တယ်ကြွတယ်လှမ်းတယ်ချတယ်ပေါ့ဒါမျိုးတွေပေါ့ထိုင်ရနေပြီးတော့မမကနေပြီးတော့ထိုင်ရှာတဲ့ခါမှာထိုင်နေတယ်ထိုင်နေတယ်ပေါ့လေထိုင်နေထိုင်နေပေါ့လေဒါပညာအနေနဲ့လေ့လာရခါတယ်ဟုတ်တယ်ဒီထိုင်တာကိုထိုင်နေပေါ့ထားတယ်သွားလို့လို့မရဘူးသွားတယ်သွားလို့လို့မရဘူးဒီမှာသူရှိတယ်ဖြစ်တဲ့အတိုင်းပေါ့ပြောပါလားအဲ့ဒါကိုပြောတာပါပဲဒီမှာသို့သောပရမအထုတ်တဲ့အခါမျိုးမှာတော့စိတ်ကပြင်းရပုံမှာပဲအလေးချင်းကများနေတော့ပရမကြီးတက်တဲ့ပေါ်လေးကွက်ပြီးတော့ရှုလို့တိတ်မလွယ်ပါဘူးဒီတော့ရှုတော့ပရမကြီးမြောက်ရှုရင်ပဲလို့ပုံသဏ္ဍာန်ပြင်းရတွေကသူ့ဟာသူ့အလိုက်တဲ့ပါမြဲပါနေတတ်ပါတယ်တော်ပါပစီဘောကိစ္စမရှိပါဘူးပရမစာတော့ပညာလိုပဲရှုရတာပါတော့ပညာစကလုံးတွေတက်ပြီးတော့ရှုနေရတာပါတယ်မှာမမီးလိုဒီလိုရှုနေရတယ်ဆိုတော့ကွန်တခရိကသမารိဖြစ်လာအောင်ပေါ့လေအားကောင်းလာအောင်ပေါ့လေစာသုံးနဲ့ပြောလို့ရှိရင်တိရရှိပြီးသားပုဂ္ဂိုလ်ကတိရစင်ကြဲနေတော့ဝိသုဒ္ဓိ9ပါးတည်းကတပါးတပါးပြည့်စုံနေနေစေတဝိသုဒ္ဓိဖြစ်အောင်ဆိုပြီးတော့ဒီမှာအထုတ်နေရတာပဲတော့အဲစေတဝိသုဒ္ဓိဆိုတာကအခုဥပဒနာနီးနဲ့ဆိုလို့ရှိရင်တော့ခဏိကသမာဓိတွေအပြည့်လာတဲ့အခါမှာစေတဝိသုဒ္ဓိဖြစ်တာပါပဲဒီမှာစိတ်ကလေးတွေနိဗ္ဗာန်တရားတွေကကေဝိစင်ကြပြီးတော့သန့်စင်လာအောင်ပေါ့ဒီမှာသူရှိခိုက်ဖြစ်ခိုက်ရှိခိုက်လေးတွေပေါ့လေသူဖြစ်တဲ့ရှိတဲ့အတိုင်းလိုက်လိုက်ပြီးတော့ရှုနေရတာပါပဲနာနေယုတ်တရားတွေဟာအချင်းချင်းအပြန်များအလှလာပေါ့လေအကြောင်းနဲ့အကျိုးနှိမ့်ွယ်ပြီးတော့ဖြစ်နေကြပါတယ်အကျိုးတရားတို့မြည်ဒီမှာဆိုင်ရအကြောင်းတရားမရှိဘဲနဲ့တော့ဖြစ်ရုံမရှိပါဘူးယုတ်တရားတွေဆိုလို့ရှိရင်တချို့အတိတ်ကအကြောင်းခံပြီးတော့ဖြစ်တဲ့ယုတ်တရားရှိရစိတ်ဟူသောအကြောင်းကြောင့်ဖြစ်တဲ့ယုတ်တရားတွေလည်းရှိနေတယ်အပူအေးအေးဥရဟူသောအကြောင်းကြောင့်ယုတ်တရားတွေဖြစ်နေတာရှိတယ်ဖြစ်နေတဲ့ယုတ်တရားတွေရှိတယ်အာရဟူသောယုတ်တရားကြောင့်အာရနဲ့ဆက်တဲ့ယုတ်တွေဖြစ်နေတာရှိတယ်ဟောအဲ့ဒါလိုအကြောင်းရှိပါမှအကျိုးဖြစ်ပေါ်လာတာအခုမျက်စိနာနာနှာခေါင်းရှာကိုယ်စသည်ပေါ်လေဒါတွေဟာအပြီးမှာအလိုဆိုလို့ရှိရင်တော့ရှေ့ကအကြောင်းခံပြီးတော့ဖြစ်ပေါ်လာတဲ့ကံကြောင့်ဖြစ်တဲ့ယုတ်တရားတွေလို့ဆိုရတယ်ကံကြီးတက်တက်လားလို့ဆိုတော့ကံကြီးတက်တက်တော့မဟုတ်ဘူးကံကြောင့်ဖြစ်ပေါ်တဲ့ကနမျက်စိနာနာအစရှိတဲ့ယုတ်တရားတွေဟာ စိတ်ဥဒုအဟာရအထောက်အကူယူရပါသေးတယ်စိတ်ကြည်ကြည်သလိုစိတ်မကြည်မကြည်သလိုမျက်စိနာနာအစာရှိတဲ့ဒီရုပ်တရားတွေဟာဒီလိုဖြစ်တတ်ပါတယ်တော့ပြတာပွေဥဒုရောက်ကံ့ရောက်ဖြစ်တဲ့ရုပ်တွေလည်းပြောင်းလဲမှုရှိတတ်ပါတယ်အဟာရကောင်းရင်တစ်မျိုးအဟာရချို့တဲ့ရင်တစ်မျိုးပေါ့လေတော့ဒါလည်းပဲအဟာရကြောင့်ဖြစ်တဲ့ရုပ်တရားတွေလည်းရှိပါတယ်ဓမ္မဒါမလို့ယထာသကံပစ္စည်းဟိယတတ္တလို့ဆိုထားပါတယ်ဆရာဆရာအကြောင်းတို့ကြောင့်ရုပ်တရားတွေဆိုလို့ရှိရင်ဆရာဆရာအကြောင်းတို့ကြောင့်ဖြစ်ပေါ်လာတတ်တယ်ဖြစ်ပေါ်လာဘူးတဲ့မျက်မှောက်တွေအားဖြင့်သုံးသပ်ကြည့်လိုက်မယ်ဆိုလို့ရှိရင်လည်းပဲရှိတယ်ရှိနေတာပဲအခုဖောင်းပိန်မှုဆိုတာအပြောကတော့ဖောင်းပိန်မှုလို့ဆိုမယ်လို့သဘောကိုစစ်စစ်ထုတ်လိုက်လို့ရှိရင်တောက်တာတင်းတာလှုပ်တာရွေ့တာတွေပဲဒါတွေရှိနေတာပဲ။ဒါတွေအပကြောင့်ဖြစ်နေတယ်ဆိုတော့ရှုမှုနဲ့ဆက်ပြီးတော့ဖြစ်နေတာပဲ။ရှုမှုမကင်းလို့ဖောင်းဖြစ်ရတာပဲ။ပိန်မှုဆိုတာလည်းပဲရှိုက်မှုမကင်းလို့ပိန်မှုဖြစ်ရတာလားဖြစ်ရပါလား။အဲတော့ရှုမှုရှိုက်မှုရှိလို့ဖောင်းမှုပိန်မှုဖြစ်နေရတယ်ဆိုတာပေါ့လေ။ဒီရှုမှုရှိုက်မှုကလည်းပဲဘာလို့ကြောင့်ဖြစ်နေရတယ်လို့ဆိုတော့ရှုခြင်းနဲ့စိတ်အစဉ်စဉ်ရှိုက်ခြင်းနဲ့စိတ်အစဉ်စဉ်စိတ်အစဉ်ကြောင့်ဖြစ်နေရတာပဲမရှုဘဲမရှိုက်ဘဲနဲ့အောက်ကြည့်စမ်းလားကြားတော့မနေနိုင်ဘူးရှုခြင်းလိုက်တာပဲရှုလိုက်လို့ရှိရင်မိထဲလီရောက်သွားတဲ့ခါမှာတောက်ပြီးတော့ဒီတိုင်းအောင်ထားလို့မရဘူးပြန်ပြီးတော့ထုတ်ခြင်းလိုက်တာပဲရှုခြင်းစိုက်ခြင်းနဲ့စိတ်အစဉ်စဉ်ကြောင့်ရှုမှုရှိုက်မှုတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းဝမ်းပိုက်ကအဲ့ဒီရှုမှုရှိုက်မှုနဲ့ဆက်စပ်ပြီးတော့ဖောင်းမှုပိန်မှုတွေဖြစ်နေတယ်ဆိုတာအကြောင်းနဲ့အယုတ်ဆက်စပ်လို့ရပါတယ်အဲ့ဒါလို့နီးနဲ့ယသစကံပစ္စည်းဟိဆိုတာပေါ့လေဆရာဆရာအကြောင်းတို့ကြောင့်ပွားလဲပွားလဲပေါ့လေမွေးဖွားတယ်လို့ဖြစ်ပေါ်လာတတ်တယ်ပရမထာအာဖြင့်တဏီအာဖြင့်အတ္တပိစေကမျက်မှောက်တွေအာဖြင့်လည်းပဲရှိကိုလည်းရှိနေတာပဲ။ပိစုပာနေရာဖြင့်ရှိကိုလည်းရှိနေတာပဲတော်။အဲ့ဒါလို့သိကြတဲ့တရားတွေကိုသူဖြစ်တဲ့အတိုင်းရှုရမယ်လို့မြတ်စွာဘုရားကမိကြထားပါတယ်။ဒီတော့ဖောင်းမှုပယ်မှုခေါ်တဲ့တောင့်တင်းလှုပ်ရှားရွေသွားတဲ့သဘောတကယ်ရှိနေတဲ့နတ်ဘုရားပြင်တကယ်ရှိနေတဲ့သဘောကိုသိခြင်းသူဖောင်းနေတော့လိုက်ကြည့်ပေါ့ဘွားလည်းဖောင်းပေါ်တယ်လိုက်ကြည့်ပေါ့ပိန်နေတဲ့ခိုက်တာလိုက်ကြည့်ပေါ့ဒါရှိရတာပါပဲဒီမှာအဲ့ဒါကိုကြည့်တဲ့အခါမျိုးမှာအင်းအားအပြည့်စုံပါဖို့လိုပါတယ်အင်းအားဆိုတာကချိန်အားလည်းပါရပါတယ်ဟိုရုပ်တရက်ဖောင်းတက်လာတဲ့ရှုခွဲရှုခွဲနဲ့ရှုမှတ်တဲ့စိတ်နဲ့တဲ့အောင်ပေါ့လေရွယ်စုချက်ရွယ်ဆိုတာကဥတက်ကိုပြောပါတယ်စုဆိုတာကဈာနာကိုပြောပါတယ်စုစိတ်တမှုကဲ့ရွေရှုဆိုတာဇောင်းခေါ်သည်ဆိုတာပေါ့လေဟုတ်တယ်ရွယ်စုချက်ပါတယ်ဓမ္မအဲ့ဒါဆံမယ်တိပ္ပဏိယဆိုလို့ရှိရင်အဲ့ဒီစီကျုပ်ကလေးပေါ်တဲ့စီကိုစိတ်ကလေးရောက်သွားအောင်အပူတွေပြင်အားဆက်ရပါတယ်တွန်းအားပေးရပါတယ်အဲ့ဒါတော့ဝိရိယလို့ခေါ်ပါတယ်တမဝိရိယမဟုတ်ဘူးအတာပဝိရိယအပူတွေပြင်ပေါ်လीနှိုးချတိုက်ကြွဖြက်လက်တဲ့သဘောရှိရပါတယ်တမအိဆက်ဆက်ကြီးညောင်နန္နာကြီးရော့ရဲရဲကြီးလှုပ်လို့မရပါဘူးမြဲရမယ်ဓမ္မအပူဒီပြင်းနဲ့နှုတ်ချတက်ကြွဖြက်လန့်နေရတဲ့ဓမ္မဒီတော့ဖောက်မှုပင်ပမှုကစားကိုယ်တည်းကထင်ရှားကျောင်းကျောင်းဖြစ်ပေါ်လာပြီးတော့ထင်ရှားတဲ့ဒီရှုခွဲအာယုန်တွေကို တည်တည်ချာချာပေါ့လေရှုမှတ်မိသွားအောင်စိတ်ဆူဆီးမိသွားအောင်အစာပိုင်းအဲ့ဒါစံသဘောတိတ်ရေးကြည့်ပါတယ်ဒါမှဖုံးပေါ်ကြိုက်စိတ်အားစိတ်ချိန်ကြိုက်မြဲစွာဆိုတာရှုမှတ်ပါဆိုတာပေါ့လေရွယ်စုမှုစံသဘောရှိရတယ်အားစိတ်မှုလုံလောက်ရည်ရရှိရတယ်ဒီရွယ်စုထားပြီးတော့အားဆိုင်လိုက်ပြီဆိုလို့ရှိရင်အဲ့ဒီဖောင်းမှုခေါ်တဲ့ရှုခွင့်နဲ့ပေါ့လေတော့မဟုတ်ဖောင်းမှုခေါ်တဲ့တောင်းလင်းလှူရှားတစ်ခုခုနဲ့ပေါ့လေပုတ်တိုက်တကယ်သူဖြစ်တော့တာပဲထိတိမိမိဖြစ်တော့တာပဲပြင်းမှဖြစ်တဲ့ဖောင်းတဲ့လေဟောတဲ့ပြီးတော့ပေါ့လေရောက်သွားတဲ့အခါမျိုးမှာအဲ့ဒီအာယုံနဲ့ပုတ်တိုက်တကယ်သူဖြစ်တော့တာပဲတိမိမှုပေါ့လေတိတိမိမိရှိမှုခေါ်တယ်အဲ့ဒါဝိစာရခေါ်ပါတယ်ဓမ္မသူကလည်းပဲဆိုင်ကတမျိုးပါပဲဓမ္မအဲ့ဒါကိုပဲဥပဒနာဆံလို့ဆိုအောင်ပါဥပဒနာတော့မဖြစ်တော့မဖြစ်သေးဘူးပေါ့သို့သောဥပဒနာဖြစ်ဖို့ရအတွက်ပေါ့လေရှေ့ပိုင်းကဥပဒနာဆံအနေနဲ့ပေါ့လေရှိရတဲ့သဘောပါပဲဓမ္မဒီတော့ချိန်ပြီးတော့အဆိုင်လို့ဖြစ်ရှင်တဲ့တယ်မမကြီးရှိတဲ့စိတ်ကရှုခွက်မှာရောက်သွားပြီဆိုရင်ပုတ်တိုက်တကယ်သူထိမိတယ်ဆိုတဲ့ကောကရှုခွက်အာယုံမှာစိတ်ကလေးကတ်သွားပြီဆိုတာထင်ရှားပြီမထိပြီလို့ရှိရင်မကတ်ဘူးပေါ့ထိတာနဲ့ကတ်သွားတာပဲအဲ့ဒီအာယုံမှာကတ်တီကတ်သွားတာဟာဒါတတိပဲအယုံမကတ်သွားပြီဆိုလို့ရှိရင်ဒီစိတ်ဘယ်မှမပြေတော့ဘူးအဝိကေဘောစမာဓိဆိုတာပေါ့လေဒီမှာပဲစိုက်ကြနေတာပဲအဲ့ဒါခဏိကစမာဓိခေါ်တာပဲအဲ့ဒီခဏိကစမာဓိအာမွေးရတာပဲဒီတော့တတုတ်တတုတ်မှာပေါ့လေဖောင်းတာပဲပေါ်ပေါ်ပိန်တာပဲပေါ်ပေါ်ပေါ့လေဘာပဲပေါ်ပေါ်အကြောင်းရောက်ထင်ရှားပြပေါ်ပြီးတော့မျက်မှောက်တွေ့အပြင်ရှိနေတဲ့ရုပ်သဘောတရားပဲဖြစ်ဖြစ်အနသဘောတရားပဲဖြစ်ဖြစ်ပေါ့လေသူရှိတဲ့အချိန်ရှုလို့ချိန်ပြီးတော့အားစိုက်ပြီးတော့ရှုလို့အောင်းနဲ့မစိတ်နဲ့ပုတ်တိုက်တကယ်သူဖြစ်ပြီးတော့အာယုံမှာစိတ်ကလေးကတ်သွားကတ်တိုင်းကတ်တိုင်းဟာစိတ်ဆူဆီးမှုလေးရနေတာပဲလာအင်မနာထင်ရှားပါတယ်ဘယ်သူမှမငင်းတာဘူးအဲ့ဒီခိုက်တမ်းမှာစဉ်းစားကြည့်ပေါ့အဲ့ဒီအုပ်စုလေးဖြစ်သွားတဲ့အခါမှာစဉ်းစားကြည့်ပေါ့အခုဒီမှာစိတ်နဲ့ချိန်ပဲထားတော့စိတ်ဟာတခြားတစ်ပါးချော်တော့ငော့သွားတာမရှိတော့ဘူးကာမဂုဏ်အာယုန်လေးကိုရွယ်စုတဲ့ကာမဝုဒ္ဒေဆိုတာလည်းမရှိတော့ဘူးကောင်းတာဒီမြင်နေတာကြားနေတာနားနေတာစားနေတာထိနေတာဆိုတာမရှိဘူးကမ္မဋ္ဌာန်းတည်းကင်းနေတယ်လေ။ဒါတော့သူများကိုဖြည့်ဆည်းလို့တော့ပြောပရမဋ္ဌာန်းတည်းလည်းမရှိဘူး။မနာလိုမှုတို့တွေရှိပြီးတော့သူများကိုနှိမ့်ဆက်လို့တော့ဝိဇ္ဇာဋ္ဌာန်းဆိုတာလည်းမရှိဘူး။မိစ္ဆာဋ္ဌာန်းတည်းမှန်သမျှဆိုဘာမှရှိဘူး။တကယ်အရှိအာယုံပေါ်မှာစိတ်ကလေးကဖြောင့်ပြီးတော့တည့်ထားတယ်ဆိုတော့လွဲချော်တဲ့ဥတီချက်တည်းဆိုတာရွေးစုချက်တည်းဆိုတာဘာမှမရှိတော့ဘူးအစားထိုးပလိုက်တာဒါရှိမှမတစ်ခုဖြစ်သွားလို့ရှိရဲ့အဲ့ဒီတမှာပါဝင်တဲ့နန္တရားရဲ့အစွမ်းရည်သတိကိုဖော်ပြထားတာအဲ့တော့သူဖြစ်နေတဲ့အခါမှာစိတ်ဟာကျုပ်ပြီးတော့သွားတာမရှိဘူးစိတ်ဟာပုံမှန်ကကလှုပ်လှုပ်ရှားရှားလေးဖြစ်လာတာပဲလန်းလန်းဆန်းဆန်းလေးဖြစ်လာတာပဲအတုဆမှာဆိုလို့ရှိရင်မိတ္တဆိုတာဖြစ်တတ်တယ်မိတ္တဆိုတာငြိမ်ပြီးတဲ့သဘောပေါ့ယောဂီကလည်းပဲအဲ့ဒီငြိမ်ပြီးတာကိုအသာလေးအလိုက်တင်လေးမှေးပြီးတော့ပါသွားတယ်စိန်ခံတတ်တယ်အဲ့ဒါမိတ္တဆုခခေါ်တယ်ယောဂီကအဲ့ဒီမိတ္တဆုခတော်ကြိုက်တယ်အဲ့ဒီခွာရတယ်တော့ခဲ့တယ်။ ူဖြစ်နေတဲ့ခါမှာဆိုစိတ်ကလန်းလန်းစမ်းမရှိဘူးကြုံပြီးတော့ခါတယ်ငုံပြီးတော့ပေါ့ဒီကွာဒီဝိတက်ကအဲ့ဒီစိတ်ကလေးကိုပြန်ကားလှုပ်ရှားအောင်လမ်းဆောင်သူကပြုလုပ်ပေးတာဝိရိယကအပြင်းထူမှုကိုသူကအตาကြီးအနေနဲ့ပေါ့လေတိုက်ဖြတ်ပေးတယ်အပေါ်ကြီးအနေနဲ့ဒီခါမှာဆိုလို့ရှိရင်ယောဂီကဈိန်ခံတဲ့သဘောမျိုးနဲ့မိတ္တဒုက္ခဆိုတာမှိမ့်ပြီးတော့ပါသွားတာမရှိတော့အနောက်ရှက်တစ်ခုလွတ်သွားတယ်အရေးကြီးတဲ့အနောက်ရှက်တစ်ခုအရုပ်ကစားယောဂီမှာကြုံရတဲ့အနိကဆုံးပေါ့လေအဖြစ်အစီဖြစ်တဲ့မိတ္တတခုအဲ့ဒါပေါ်လာလို့ရှိရင်အဲ့ဒါကိုဈိန်ခံတဲ့အနေနဲ့ပေါ့လေမိတ္တစုခဆိုတော့အဲ့ဒါကိုဖြတ်ပလိုက်တယ်ဘယ်လောက်ကောင်းတယ်လို့ကျချိန်ပြီးတော့အားဆိုင်ပြလိုက်တဲ့ခါကျတော့အာယုံနဲ့ပုတ်တိုက်တကယ်ဆိုပြီးတော့ထိတိမိဖြစ်သွားတယ်တကယ်အရှိအာယုံနဲ့မထိမိဘူးဆိုလို့ရှိရင်မရေရစိတ်ကမရေရဘူးသူလို့ဖြစ်တတ်တယ်ဖောက်မှုခေါ်တဲ့တောင့်တင်းတဲ့သဘောနဲ့သွားပြီးတော့ထိမိပြီဆိုလို့ရေရသွားတယ်မရေရတာဟိုလိုလိုဒီလိုလိုပေါ့လေယုံမှတန်တရားမရှိတော့ဘူးအဲ့ဒါကိုလည်းတိုက်ဖြတ်ပလိုက်တယ်ကဥစ္စာကဆန်အဲ့ဒီနောက်ပိုင်းရဆိုလို့ရှိရင်အဲ့ဒီအာယုကတ်လာတော့တာပဲအာယုမှာစိတ်ကလေးကတ်လာတော့တာပဲစိတ်ကလေးကတ်လာပြီဆိုရင်အဲ့ဒါတတိဖြစ်လာအဲ့ဒီတတိကစိတ်ဆင်မှာသူကညဉ့်ညမ်းမှုတွေမဝင်ရအောင်လို့အရိခဆိုတဲ့အတိုင်းသူကကာကွယ်ထားတယ်ဆောက်ရှုပ်ထားတယ်ပိတ်ဆို့ထားတယ်စိတ်ဆင်းမှညဉ့်ညမ်းမှုတွေရောင်တည်မွေးရအောင်လို့ပိတ်ဆို့တဲ့သဘောလေးလည်းပါနေတယ်ကွာသူစောင်းရင်တတိလေးလည်းပြလာတယ်ပိတ်ဆို့တော့လုံးလုံးချုံချုံဖြစ်နေတာပေါ့လွတ်လွတ်လပ်လပ်ဖြစ်နေတာပေါ့ဒီအခါမှာဆိုလို့ရှိရင်ຢາກလည်းဝင်ပြီးတော့နှောက်ချက်တာလည်းဖြစ်နေဘူးဒေါသဝင်ပြီးတော့လည်းနှောက်ချက်တာလည်းဖြစ်နေဘူးအနှောက်ချက်တွေကင်းပြီးတော့ငြိမ်ပြီးတော့ကျသွားတာအဲ့ဒါခဏိကသမားကြီးရဲ့စောင်းရင်တတိပဲကွာဒါတခုရေးအနေနဲ့သူတို့စွန့်ရည်တတိလေးကိုပေါ်ပြတာပါတခုရေးအနေနဲ့ရန်သူတွေကိုတိုက်ဖျက်လို့မရပါဘူးတယောက်အားနဲ့မရတော့လည်းပဲတသောအားနဲ့ရယူရတယ်ဆိုတာမျိုးလို့ပါတခုအင်းအားစုနဲ့ဝက်ဆက်ဆက်ကပါလာတဲ့ကိလေသာတွေကိုဒီမှာတိုက်ဖျက်ရတာအဲဒီနိခမ္မစုခဆိုတာဒီခါမှာပေါ်စပြုပါပြီခုနတရားစုတွေပြည့်သွားတဲ့အခါမှာနိဝရဏတရားနဲ့ဘလောက်မြေဝရဏတရားတွေဘလောက်ကင်းရှင်းသွားတယ်ဆိုတာတွေ့ကြည့်ပေါ့ကမိစနာနိဝရဏဒါကနေလွတ်သွားတယ်ဒီမှာတော့ကောင်းတာတွေမြင်ကြနန်းစားထိတွေ့ကြတာပေါ့လေတော့တနေတာပေါ့မရသေးရင်တတဲ့သဘောပေါ့ဒီမှာအဲကမိစ္ဆနာနိဝရဏပဲပြီးတော့မကျေနပ်လို့ပေါ့လေစိတ်ပုတ်စိတ်ပြည့်စိတ်ဆိုးမုန်းထွေးတဲ့သဘောပြပရနိဝရဏအဲ့ဒီခိုက်တာမှမရှိဘူးအဲ့ဒါတွေကလွတ်နေတာပဲဝိတက်နဲ့ဝိရိယကပေါ့လေဆန့်ကျင်မဲ့နဲ့အပေါ်စီဝိရိယကပေါ့လေဌိနမိတာကိုတိုက်ဖြတ်ပြီးတော့ဌိနမိတာတည်းပဲဖြစ်ခွင့်မရဘူးတိုင်မနထိဆက်တာပဲစိတ်ကလေးလက်လက်ဆန်းဆန်းဖြစ်နေတာပုံမကာကာလှုပ်လှုပ်ရှားရှားဖြစ်နေတာပဲခဏိကသမารီကအားပြည်လာတော့ဆွေးမဲစွာရှုမိလို့ခဏိကသမารီကအားပြည်လာတဲ့ခါကျတော့စိတ်ကလေးဟာရာဂနဲ့လှုပ်ရှားတာလည်းမရှိဘူးဒေါသနဲ့လှုပ်ရှားတာမရှိဘူးငြိမ်ပြီးတော့စိုက်ကြနေတယ်။အဲဒါဥဒိစ္စကိုကုသနိဝရဏလည်းမရှိဘူး။ချိန်ပြီးတော့အစိုက်ပေးလိုက်တော့ရှုွက်နဲ့ရှုတဲ့စိတ်နဲ့ထက်ကလေးစုထိတိမိမိဖြစ်သွားပြီဆိုရေရသွားပြီ။ဒါပါလဲဘယ်လိုလဲဆိုတာပေါ့လေ။အထူးတွေးနေဖို့မလိုတော့ရေရသွားပြီဆိုတော့မရေရတဲ့ဝိသိကိစ္စဆိုတာလည်းမရှိတော့ဘူး။အဲ့ဒါဟာကိလေသာအဖို့ကနေပြီးတော့လွတ်မြောက်တဲ့သဘောတဲ့ဓမ္မ လွတ်မြောက်သွားတော့ဘာတွေဖြစ်လာလဲဆိုတော့သူအလိုက်ပေါ့လေနိတ္တရရဲ့ပီတိလေးတွေဖြစ်လာတယ်ပျော်ရွှင်လာတယ်ဝမ်းသာလာတယ်အရသာလေးတွေတွေ့လာတယ်တိုင်းမနာထင်ရှားတာပဲအဲ့ဒါလည်းပဲနောက်ဇန်တစ်မျိုးပဲသူကလည်းပီတိလည်းဇန်တစ်မျိုးပဲဒုက္ခလည်းဇန်တစ်မျိုးပဲပေါ့လေဥပမာဘာနဲ့တူလဲဆိုလို့ရှိရင်ကလေးဘွားတို့ကမောပဲကစားတဲ့အခါမှာပြိမတ်ကိုချိန်ပြီးတော့အားဆိုင်ပြီးတော့ပြည့်လိုက်တဲ့အခါမှာထက်ကလေးထိပြီဆိုလို့ရှိရင်အိုးမြူးသွားတာပဲပြောသွားတာရှင်သွားတာပဲဝမ်းသာသွားတာပဲတော့ပြီးပြီးပြီးပြီးဒုက္ခတွေဖြစ်သွားတာပဲအဲ့ဒီသဘောမျိုးပေါ့အဲ့ဒီအခါမှာယောဂီကခဏိကသမာဓိအားကောင်းလာတော့နည်းနည်းတရားပေါ်မှာပျော်စပ်ပြုလာပြီပျော်အောင်စိတ်ပျော်သူကရှင်အောင်သူကဘယ်လိုပီတိဖြစ်လာပြီစိတ်ပြောဝမ်းသာအောင်ဒုက္ခကဝင်လာပြီလေဓမ္မအဲ့ဒါဖြစ်လာတယ်ဇန်တရားတွေဝင်လာတာလေအဲ့ဒါဥပဒနာဇန်အစပေါ်ဓမ္မနိခာမစုခရသွားတယ်ဓမ္မအဲ့ဒါကာမဒုက္ခနဲ့နှိုင်းရှင်ကြီးပေါ့ဘယ်သင်းကပို့ပြီးတော့တံပိုးရှိမလဲဆိုတာပေါ့ဒီဓမ္မဓမ္မအတွင်းမှာဒီတော့တမနစ်လောက်ပဲရှုခွဲအာရုံကိုမလွတ်တမ်းမှတ်နိုင်ပြီဆိုရင်တမနစ်စာအကျိန်ပေါင်း60ဒီနိခမစုကလေးတွေရသွားတာအဲ့ဒါလေးတွေစုရတာပဲတမဘယ်လောက်တန်ကြီးရှိသလဲဆိုတာကြည့်ပေါ့ဒီလောက်ဟာအမှန်တန်ကြီးရှိတဲ့အလုပ်ဆိုတော့မျက်မျက်နှိုးလိုတံပိုးထားပြီးတော့ရိုးရိုးတည်တည်နဲ့စိတ်စိတ်ဆက်ဆက်နဲ့မယမနာလုပ်နိုင်ပါမှာတချို့ယောဂီတွေကြည့်ရတာမျက်စိကဟိုကြည့်ဒီကြည့်နဲ့ကြည့်ပြီးတော့လောက်လျှောက်တဲ့အခါမှာလည်းရှုပ်ပေါ်မှာစိတ်မရောက်ဘူးဥပဒနာဆံဖြစ်ပါလိမ့်မယ်အဲ့လိုယောဂီတွေကတော့ဒီတော့လာရပြီးတော့ဒီကိုလာရပြီးတော့လာရတယ်ဆိုလို့ရှိရင်ကာမဒုက္ခကတော့အဆုံးရှုံးခံရတာပဲဒီရောက်တော့လည်းပဲလုံငန်းရဲ့အကျိုးကိုမသိတော့မြန်တို့တံပိုးထားမှမသိတော့ပော့ပော့လို့လို့ရှိရင်လည်းပဲနေကာမစုကအစာဒီမရဘူးဆိုလို့ရှိရင်ဒုက္ခနှစ်မျိုးလုံးဆုံးရှုံးနိုင်ပါတယ်ကာမဒုက္ခလည်းဆုံးရှုံးသွားပြီဒီကနေခါမှာသုခအစတိလည်းမရတော့လွတ်သွားပြီအဲ့လိုဆုံးချုံနေပါလေဒီတော့ယောဂီများဒီမှာလာတဲ့အခိုက်အတန့်လေးရရှိတဲ့အချိန်လေးကိုအကျိုးရှိစွာအသုံးချပြီးတော့လောကီချမ်းသာပေါ့လေကာမဂုဏ်ချမ်းသာဆုလျာချုံနောက်အောင်လို့သူ့အစားပေါ့လေနေခါမှာသုခကအစားပေါ့လေအစားပေါ့လေတန်ဖိုးရှိတဲ့ဒုက္ခတွေရအောင်ကြိုးစားဖို့ဒီလုံငန်းရဲ့အကျိုးတည်ပြီးတော့ယူတည်တည်လောက်ကြပါစိစိဆက်ဆက်လောက်ကြပါမျက်စိရတောင်ကြည့်မြောက်ကြည့်လို့မရှိပါစေနဲ့မယမနာလောက်ကြပါတတိကျတဲ့သဘောမဟုတ်ပါဘူးဒီလိုလောက်မှဒီအမျက်ထွက်မယ်ဆိုလို့ရှိဒီလိုလောက်မှဖြစ်ပါဘူးလုံမလို့လို့ရှိရင်တော့သူတလားသာကုံသွားမယ်ဘာမှတူမှာမဟုတ်ပါဘူးအဲ့တော့တမတ်တမတ်တွဲပါအခုလိုခဏိကသမာဓိဖြစ်သွားပြီဆိုလို့ရှိရင်ဇန်အင်္ဂါလေးတွေပေါ့လေဇန်လေးတွေဖြစ်သွားပုံပေါ့လေဒီနေ့နည်းနည်းစပြီးတော့ပြောလို့တဏ္ဍာရီနည်းနည်းလွန်သွားပါပြီဒါလည်းပဲဒီနေ့ရကြအောင်ဆိုနောက်နေ့ကျမှပဲဆက်လက်ပြီးတော့ရှင်းလင်းပြရစီတော့
သာဓုသာ